ကျမရင်နဲ့အာသဝဉ္ကြီးဌာနကစက်တင်ဘာ17ရက်နေ့တနင်္ဂနွေနောက်ပိုင်းထုတ်ပြန်ခဲ့ရာကိုဗစ် -19 ရောဂါပိုးသစ်တွေ့တွေ့ပေါင်း136ဦးထိရှိခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တွေ့ပေါင်း2932ဦး3000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ဒီမတိုင်ခင်တနင်္ဂနွေအစောပိုင်းထုတ်ပြန်ကြမှာတော့ရောဂါပိုးအသစ်တွေ့ရှိသူပေါင်း200ဦးရှိနေတာပါ။ဒါကြောင့်တရက်စဲကူးစက်မှုထုတ်ပြန်မှုအသစ်တွေ့ရှိသူကတော့စုစုပေါင်း338ဦးထိရှိနေပါတယ်။ဒါအပြင်မနေ့ကတရက်ချင်းကိုဗစ်ရောဂါနဲ့သေဆုံးသူ2ဦးရှိခဲ့ပြီးသူကကြီးကျိုရောဂါအခက်ရှိသူအသက်84နှစ်အမျိုးသမီးဖြစ်ပြီးကျန်သူကတော့နှလုံးရောဂါအခက်ရှိသူအသက်90အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလက်ရှိသေဆုံးသူစုစုပေါင်း20အထိရှိလာနေပြီးအဲ့ဒီထဲမှာအများစုဟာအခြားရောဂါအခက်ရှိသူတို့မို့အသက်ကြီးသူတွေဖြစ်ကြပါတယ်။နောက်ပြီးသေဆုံးမှုအများဆုံးကတော့ရန်ကုန်မှာဖြစ်နေတယ်လို့ဆိုပါတယ်။အခုလိုသေဆုံးမှုစတက်လာချိန်မှာ ICU အထူးကျက်မှတ်ဆောင်တချို့အထူးသဖြင့်နေဒေသမှာပြည်လာကသေဆုံးမှုတွေဆက်များလာမှာကိုသေဝင်နှန်းတွေအထူးစိုးရိမ်နေကြပါတယ်။ဒီနေ့ကယောဂပိုးသစ်တွေ့ခဲ့သူတွေရဲ့နေရာတွေကိုမနေ့နေ့လည်းကထုတ်ပြန်ရမှာလဲ။ရန်ကုန်တိုင်းကအများဆုံးရခိုင်ပြည်နယ်ကဒုတိယနဲ့မိုးပြင်းနဲ့ကတတိယလိုက်နေပြီးတော့နေပြည်တော်မှာတော့ယောဂကုသခံရသူ9ဦးထိရှိလာနေပါတယ်။နိုင်ငံတော်သမ္မတရုံးမှာကြီးခဲ့တဲ့ရပိုင်တွင်ကိုရိုနာဗိုင်းရပ်စ်ကိုစတ်တွေ့ခဲ့ရပြီးနောက်ထပ်နေပြည်တော်ရုံးတွေမှာဗိုင်းရပ်စ်ကုသမှုနှုန်းများပြားလာမှာကိုထိပ်ပိုင်းဆိုရတာဝန်ရှိသူတွေကြားမှာစိုးရိမ်မှုများလာနေပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးကိုယ်တိုင်လည်းဆေးဝန်ထမ်းတွေအတွက်ကာကွယ်ရေးကိုအထူးချက်ချက်မမဲ့လှုပ်ဆောင်ဖို့ပြောကြားခဲ့တဲ့အပြင်တနင်္ဂနွေနေ့ကဆိုရရုံးတွေမှာဘလို့အသေးစိတ်ကာကွယ်ရမှာတွေကိုချက်ချင်းထုတ်ပြန်လိုက်ပါတယ်ခင်ဗျ။